Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်အောက်တိုဘာလ26ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အစုမြို့တော် Washington DC ကနေ 6.9 လိုင်းဒူမီတာ 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စင်ပါဒီကနေ့ညနေခင်းအတွက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုရှားဖောက်နဲ့ကျွန်တော်ကြော်ကြော်သိကြည့်ညမှာပါကလင်တန်ရဲ့ Serious ဆန်ရမူဝါဒဟာတတိယကမ္ဘာစစ်ကိုဦးတည်စေမယ်လို့ Donald Trump ကပြောပါတယ်CLMV အဖွဲ့ဝင်နိုင်ငံတွေကြားမှာယင်းနှိမ့်နှံ့မှုဝန်းကျင်ပိုကားလောင်လို့ဖို့လိုတယ်လို့ BNN မူကြီးချုပ်ကပြောပါတယ်။ဖိလစ်ပိုင်အနေနဲ့တရုတ်နဲ့မိတ်ဆွေဖြစ်ချင်းပြီးအနာဂတ်မှာအမေရိကန်အထောက်ပံ့မပါဘဲဆက်ပြီးရပ်တည်သွားမယ်လို့ဖိလစ်ပိုင်သမ္မတကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တာရှင်တွေနားဆင်ကြမှာကထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုဒီကနေ့မှပထမဆုံးတရားဝင်နေရရင်ကိုပို့ဆောင်ခဲ့ပါတယ်။
ကာမီမီဆန္နာအလျာမိမိဟာမိမိဆုံးဖြတ်ရေးပြန်တဲ့အပိုင်းမှာတော့ကျတော့ KNC အနေနဲ့တော့မဆန့်ကွက်ဘူးဒါပေမဲ့ကျမတို့အားလည်းမပေးပါဘူးနော်ကျတော့ရည်တည်နေ
တာဒုက္ခသည်ကော်မတီ KRC ဘန်နာရေးအကြံပေး No Blue Moon Night ဆန်ကတော့နေရက်ရင်ပြန်ပို့ရေးအစီအစဉ်တွေကဒေတာအတွင်းမှာငင်းချင်းအာမခံရှိမှသာဆောင်ရွက်တဲ့ဆိုပြီးတော့အခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါဒါပြင်းမောင်းတော့ဒေတာနောက်ဆုံးရအခြေအနေနဲ့မိခင်ရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာသမရလောင်းတွေအကျိတ်နဲ့ရှင်ပြိုင်နေတဲ့ပြည်နယ်တွေအကြောင်းသတင်းစာတာတွေကိုအခုညနေမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မရှားဖောင်တို့ကကြီးညာပေးပါမယ်ရှင်
။ဒီမိုကရက်သမရလောင်းဟီလာရီကလင်တန်ရဲ့ Serious ဆန်ရမူဝါဒတွေဟာနောက်ထပ်ကမ္ဘာစစ်တစ်ခုကိုဦးတည်သွားလိမ့်မယ်လို့ Republican သမရလောင်း Donald Trump ကပြောပါတယ်။လုံးတင်တာက IS ကိုအာရုံစိုက်ဖို့ဖြစ်ပြီးဆီးရီးယားကိုအာရုံမစိုက်သင့်ဘူးလို့ရိုက်တာသတင်းဌာနနဲ့အင်တာဗျူးတစ်ခုမှာ Trump ကပြောတာပါ။ Hillary Clinton ပြောတာကိုသာလိုက်လုပ်ကြမယ်ဆိုရင်တော့တတိယကမ္ဘာစစ်နဲ့ကြုံရလိမ့်မယ်လို့လည်း Trump ကဆိုပါတယ်။သမ္မတဘာရှာရဲ့အဆက်ကိုဆန့်ကျင်တဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေကနေ2011ခုနှစ်မှာဆီးရီးယားပြည်ပခန့်စတင်ခဲ့တာဖြစ်ပြီးဒေတာတွင်းနဲ့နိုင်ငံတကာပါဝင်ပတ်သက်နေတဲ့ရှုပ်ထွေးလာတဲ့အရေးကိစ္စတစ်ခုပါ။ဒါပေမဲ့လွန်ခဲ့တဲ့နှစ်နှစ်မှာတော့ IS စစ်သွေးကြွတွေကိုတိုက်ခိုက်တာလည်းပါလာပါတယ်။ရုရှားနဲ့အီရန်ကကြောတောနောက်ခံပေးထားတဲ့အာဆက်အစိုးရကတပုံတွေကိုတိုက်နေပြီးအတိုက်ခံလက်နက်ကင်တွေကိုတော့အမေရိကန်၊တူရကီနဲ့ဆော်ဒီအာရေဗျားလိုနိုင်ငံတွေကအထောက်ပံ့ပေးနေတာပါ IS အစိုးရတွေကိုအမေရိကန်ကဆက်နှိမ်နင်းသွားမဲ့နီလန်အများပြားကိုကလင်တန်ကအဆိုပြုထားပြီးသမရအာဆက်ကိုယာလူကထွက်သွားစေချင်ပါတယ်ထရမ့်ဟာသမရအာဆက်ကိုအာဏာဆက်ရှိနေစေချင်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုထောက်ခံနေတယ်ဆိုပြီးကလင်တန်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကဝေဖန်ပြောဆိုပါတယ်
အငင်းပွားစရာဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုဆွန့်လွှတ်ဖို့အမေရိကန်ပြည်ထောင်စုကဖြောင်းဖြားပြောဆိုနေတာဟာသူ့အဆိုအရအောင်မြင်မှုမရတဲ့ကိစ္စဖြစ်နိုင်ပွဲရှိတယ်လို့အမေရိကန်အမျိုးသားထောက်လှမ်ရေးအကြီးအကဲ James Clapper ကပြောဆိုလိုက်ပါတယ်။ Mr. Clapper ကသူ့ရဲ့စုံစမ်းစစ်ဆေးအကဲဖြတ်မှုတွေနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကတည်ကြားလွတ်လပ်တဲ့နိုင်ငံခြားဆက်ဆံရေးကောင်စီမှမနေ့အင်္ဂါနေ့ကမိန့်ခွန်းပြောကြားရမှာအဲ့ဒီလိုပြောသွားတာပါ။နျူကလ িয়ার အစီအစဉ်ဟာမြောက်ကိုရီးယားခေါင်းဆောင်ပိုင်းတွေရည်တည်ရှင်သန်နိုင်ဖို့အတွက်ဖြစ်နေတာကြောင့်ဒါကိုရပ်တန့်မှာမဟုတ်ဘူးလို့ Mr. Clapper ကပြောပါရယ်။အနောက်နိုင်ငံအစိုးရတွေနဲ့သူတို့ရဲ့အရှိအာရှမဟာမိတ်တွေနဲ့မျောလင့်လို့ရတာကတော့အဲ့ဒီလိုဖြောင်းဖျားမဲ့အစားမြောက်ကိုရီးယားရဲ့နျူကလ িয়ার ထုတ်လုပ်နိုင်စွမ်းနဲ့ပတ်သက်ပြီးညှိနှိုင်းမှုတွေလုပ်သွားဖို့တာဖြစ်တယ်လို့ Mr. Clapper ကပြောပါရယ်။မြောက်ကိုရီးယားကိုနျူကလ িয়ার ထုတ်လုပ်မှုအစီအစဉ်ဖြတ်သိမ်းပြဖို့အမေရိကန်အစိုးရနဲ့ကမ္ဘာတဝန်းကအစိုးရအတော်များများကဆယ်စုနှစ်တွေနဲ့ချီပြီးအစမပြတောင်းဆိုလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းသူတို့ရဲ့နျူကလ িয়ার အစီအစဉ်ဆွလွတ်သွားဖို့မြောက်ကိုရီးယားကိုဆွဲဆောင်နိုင်မဲ့ဒါမှမဟုတ်ပူးပေါင်းဆောင်ရွက်လာနိုင်မဲ့အစီအစဉ်တရားကိုအနောက်နိုင်ငံခေါင်းဆောင်တွေဘက်ကပုံဖော်ချမှတ်နိုင်ခြင်းမရှိသေးဘူးလို့သူကဝေဖန်ပါတယ်ရှင်။
IS အစွန်ရောက်ဖွင့်တဲ့ထိစက်ရှိတဲ့အစွန်ရောက်ဝါဒီတွေကအာဖဂန်နစ္စတန်နိုင်ငံအစွန်ပြားဒေသတစ်ခုကနေအရသာ30ထဲမှနေကိုပြန်ပြီးဆွဲပြီးအစုလိုက်တပ်ပစ်ခဲ့တယ်လို့အာနာဘနီကပြောပါတယ်။ကောမျိုးနယ်ရဲ့ပြည်နယ်ရဲ့မြို့တော်နာမှာအင်္ဂါညကအဲ့ဒီဖြစ်ရဟာအဲ့ဒီဒေသမှာ IS တွေရဲ့ပထမဆုံးလှုပ်ရှားမှုကိုတိလိုက်ရတာကြောင့်ဒေသဆိုင်ရာတာဝန်ရှိသူတွေအတွက်အထူးသဖြင့်စိုးရိမ်စရာပါ။အဲ့ဒီဒေသဟာရှီယာမွတ်စလင်ဟာဇာရာလူမျိုးစုတွေအများဆုံးနေတဲ့နေရာပါ။ IS အစွန်ရောက်ဖွင့်တဲ့အခြေဆက်ရှိတဲ့အကြမ်းဖက်ဝါဒီတွေဟာအာဖဂန်နစ္စတန်နိုင်ငံနန်ဂါဟာပြည်နယ်အရှေ့ပိုင်းနဲ့ပါကစ္စတန်နယ်စပ်6ကထိစပ်နေတဲ့ဒေသတွေမှာအများအပြားအခြေဆိုင်လှုပ်ရှားနေကြတာပါ။အခုဖမ်းဆီးတပ်ဖြတ်ခံရသူတွေဟာမြို့တော်နာကတောင်တွေပေါ်မှာစောင်းရာသီအတွက်ထင်းသွားကောက်ရင်IS တွေကဖမ်းသွားတာလို့ပြည်내ဆွေးအဖွဲ့ပြောခွင့်ရအဗ်ဒူဟိုင်ခါတီဘီက VOE ကိုပြောပါတယ်။ဒေသခံတွေရဲ့အကူအညီနဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကကယ်တင်မှုကြိုးစားတာမှာဖမ်းထားသူတွေကိုအစွန်ရောက်တွေကအင်္ဂါနေ့ညမှာပဲတပ်ပစ်လိုက်တာလို့လည်းသူကပြောပါတယ်။
အီရန်နဲ့ယင်ဘက်နိုင်ငံဖြစ်တဲ့အစိုးရတရားနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိတယ်ဆိုပြီးအီရန်နိုင်ငံအရှေ့မြောက်ဘက်မှာရှိတဲ့တရားရုံးတစ်ခုကနေသူ့ကို2018လစီးရင်ချက်ချမှတ်လိုက်တယ်လို့အသက်46နှစ်အရွယ်အီရန်နယ်ဘွားအမေရိကန်နိုင်ငံသားတူကပြောပါရယ်အမေရိကန်ပြည်ထောင်စုမှာရှိတဲ့သူ့ရဲ့မိသားစုဝင်နဲ့ဆက်သွယ်ပြီးမိသားစုတွေရဲ့စီစဉ်ပေးမှုကြောင့်အီရန်နိုင်ငံဂျော်ဂန်မြို့မှာရှိတဲ့အကျဉ်းစခန်းကနေ Los Angeles Times သတင်းဌာနနဲ့တယ်လီဖုန်းကတဆင့်စကားပြောဆိုနိုင်ခဲ့ပြီးတဲ့နောက်မနေ့အင်္ဂါနေ့က Golaris Riza ရှာဟီနီရဲ့တရားရုံးစစ်ဆေးမှုနဲ့စီရင်ချက်အသေးစိတ်အချက်လက်တွေထွက်ပေါ်လာခဲ့တာဖြစ်ပါတယ်။တရားရုံးမှာစေကြားနာမှု3နာရီကြာလုပ်ခဲ့ပြီးတဲ့နောက်စနေနေ့မှာသူ့ကိုစီရင်ချက်ချလိုက်တာဖြစ်တယ်လို့မစ္စတာရှာဟီနီကပြောပါတယ်။2000ပြည့်နှစ်အစောပိုင်းကအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ခဲ့တဲ့မစ္စတာရှာဟီနီဟာဂျော်ဂန်မြို့နားမှာရှိတဲ့သူ့ရဲ့မိခင်စီကိုတွားလည်ရင်ဇွန်လမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူ့ရဲ့မိတ်ဆွေသူငယ်ချင်းတွေနဲ့အတူစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်နေတုန်းမှာပဲအီရန်တော်လန်ရေးဆောင်တပ်ဖွဲ့ဝင်တွေကသူ့ကိုဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်တယ်လို့သူရဲ့မိသားစုတွေကပြောပါရတယ်။2009ခုနှစ်တုန်းကအီရန်နိုင်ငံမှာဖြစ်ခဲ့တဲ့အစိမ်းအောင်လှုပ်ရှားမှုဒီမိုကရေစီလိုလားသူတွေရဲ့ဆန္ဒပြမှုကိုထောက်ခံတဲ့ဗီဒီယိုအသံဖိုင်တစ်ခုကို Facebook နဲ့တခြားလူမှုကွန်ရက်မီဒီယာတွေမှာဖော်ပြခဲ့တာကိုအစိုးရရှင်းနေတဲ့ကတက်တဲ့အဖြစ်နဲ့အသုံးပြုခဲ့တယ်လို့ Mr. Shahini က Los Angeles Times ကိုပြောပါရတယ်။Mr. Shahini ရဲ့အမှုစီရင်ချက်နဲ့ပတ်သက်ပြီးစိုးရိမ်မခင်ဖြစ်ရတယ်လို့ American ပြည်ထောင်စုနိုင်ငံခြားရေးဌာနပြောခွင့်ရ Mr. John Gabby ကပြောပါရတယ်။ဒါပေမဲ့လည်း Mr. Shahini စီကိုတွားရောက်တွေ့ဆုံနိုင်မဲ့အသေးစိတ်တန်တမာရေးနီးလန်းတွေကိုတော့ချက်ချင်းထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင
်။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ Flightometer 70 kHz 1063ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ view ကနေဘူရူးညနေပဲသတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်။တမနာဦးတင်ကျော်တယောက်တဲ့တရက်ကြာ CLMV ထိပ်သီးအစည်းအဝေးအစုံမှာအင်ရှင်ဗီယက်နမ်ဝန်ကြီးချုပ်ဝင်းဆွမ်ဖူးကအဖွဲ့ဝင်၅နိုင်ငံအကြားရင်းနှီးမြှုပ်နှံမှုဝန်ကျင်ပိုကောင်းအောင်လုပ်ဖို့လိုတယ်လို့သတင်းတော့တွေကိုပြောပါတယ်။ဒါမှသာလျှင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့အလားအလာကောင်းကိုခိုင်မာအောင်လုပ်နိုင်မှာဖြစ်ပြီးခရီးသွားတဘာဝမြေဩဇာသုံးစိုက်ပျိုးရေးနဲ့သတင်းအချက်အလက်ဤပညာလိုကဏ္ဍတွေမှာအခွင့်အလမ်းအသာရမှာဖြစ်တယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကပြောပါတယ်။ CLMV အဖွဲ့တွေကဖွံ့ဖြိုးမှုနှိမ့်တဲ့နိုင်ငံတွေအနေနဲ့ပို့ပြီးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကိုအမိလိုက်ရေးဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာတွေကိုလည်းဆွေးနွေးကြပါတယ်။CLMV အဖွဲ့ထဲမှာမြန်မာ၊ထိုင်း၊ကမ္ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်
။ဖိလစ်ပိုင်နိုင်ငံတွေကလည်းပြည်ပတပ်ဖွဲ့တွေကိုရွှေ့ပြောင်းပြစ်တာဟာအမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်နိုင်ငံကြားမှာသူရဲ့နောက်ဆုံးလှုပ်ဆောင်ချက်ဖြစ်လိမ့်မယ်လို့ Mr. Rodrigo Duterte ကဒီကနေ့ပြောဆိုလိုက်ပါတယ်။ရှေ့ရှောက်မှာဖိလစ်ပိုင်အနေနဲ့တရုတ်နိုင်ငံနဲ့မိတ်ဆွေဖြစ်ချင်းပြီးအမေရိကန်ရဲ့အထောက်ပံ့မပါပဲအနာဂတ်မှာဖိလစ်ပိုင်နိုင်ငံဆက်ပြီးရှင်သန်ရပ်တည်သွားမယ်လို့လည်းဆိုပါတယ်။ဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့ကအကြိုတိုမြို့တော်မှာကမကထပြုကျင်းပပြီးဂျပန်စီးပွားရေးလုပ်ငန်းရှင်တထောင်ကျော်တဲ့ရောက်တဲ့စီးပွားရေးဖိုရမ်တစ်ခုမှာဒူတက်တေကအဲ့ဒီလိုပြောသွားတာပါ။အမေရိကန်ပြည်ထောင်စုကိုရည်ညွှန်းပြောဆိုသွားတာမှာတိတ်ကိုကောင်းတဲ့နိုင်ငံတစ်ခုပါ။အရင်ကအများကြီးအကူအညီပေးခဲ့ပါတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံဟာအမေရိကန်ရဲ့ကိုလိုနီနိုင်ငံတစ်ခုဖြစ်လာကြတဲ့ကဒီနှစ်50ရှိပြီဆိုတာကိုရော်ဒရီဂိုဒူတက်တေကပြောသွားပါတယ်။သူရဲ့မိတ်ကွန်းအစပိုင်းမှာလည်းဖြစ်နိုင်ရင်နောင်လာမဲ့နှစ်အတွင်းဒီဖိလစ်ပိုင်မှာပြည်ပတပ်ဖွဲ့တွေလုံးဝမရှိကြတော့ဘူးဆိုတာကိုသမ္မတဒူတက်တေကထားလောင်းပြောဆိုသွားပါတယ်။ဖိလစ်ပိုင်မှာမူရစ်ဆေးဝါးရောင်းဝယ်သူတွေကိုအပြင်းထန်နှိမ်နင်းတာကနေနိုင်ငံတကာရဲ့စိုးရိမ်ချက်တွေထွက်ပေါ်လာတာနဲ့အမျှအကူအညီတွေဖြတ်တောက်မယ်ဆိုတာမျိုးအမေရိကန်ကချိန်ချောက်ထားတာကိုလည်းသူကဝေဖန်ပြစ်တင်ပါတယ်။မစ္စတာဒူတက်တေဟာတရုတ်ဝင်နိုင်ငံတော်ခီးစင်နဲ့ဂျပန်မှာရောက်နေတာဖြစ်ပြီးဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရှင်။
စီးရီးယားနိုင်ငံအလပိုမြို့ကိုလေကြောင်းကတိုက်ခိုက်တာရပ်ထားတာကိုထပ်ပြီးရပ်တိုးလိုက်ပြီလို့ရုရှားကပြောပါတယ်။ရုရှားဒုတိယဗိုလ်ချုပ်ကြီးဆာဂေးရူစကွိုင်းကအင်္ဂါနေ့မှလို့ပြောတာပါ။ရုရှားနဲ့စီးရီးယားစစ်လေယာဉ်တွေဟာအလပိုမြို့လေကောင်ကနေ10ကီလိုမီတာအကွာမှာဆက်ပြီးရှိနေတာသတင်းတစ်ပတ်ကြာပြီလို့လည်းသူကဆိုပါတယ်။လေကြောင်းကနေတိုက်ခိုက်တာကိုရပ်ထားတယ်ဆိုတဲ့ရုရှားရဲ့အပြောဟာပြည်ထောင်ချေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့နဲ့ချိန်ဆက်ထားတဲ့စောင့်ကြည့်လေ့လာသူတွေကပြောတာနဲ့တော့ဆန့်ကျင်နေပါတယ်။လေကြောင်းကနေတိုက်ခိုက်တာတွေစနေနေ့ကပြန်ဆတယ်ဆိုပြီးလေ့လာသူတွေကပြောထားတာပါ။ပိုပြီးခိုင်မာတဲ့အပြစ်ခတ်ရစဲကိုဦးတည်တဲ့မြင်သာတဲ့တိုးတက်မှုတစ်ခုခုမရဘဲ၃ရက်ကြာအပြစ်ရထားတာအဆုံးသတ်ပြီးနိုင်ပိုင်းတွင်မှာပဲလေကြောင်းကနေတိုက်ခိုက်တာလို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။စီးရီးယားဆိုရကိုစန့်ကျင်တိုက်ခိုက်နေတဲ့တဘုံတွေထိမ့်ချုပ်ထားတဲ့မြို့အရှိပိုင်းကနေထွက်သွားခြင်းသူတွေအတွက် ပြီးခဲ့တဲ့သတင်းပတ်အပြည့်အချိန်မတိုင်ခင်ကတည်းကလုတ်ပြီးထားတဲ့လမ်းကြောင်း6ခုကိုဆက်ဖွင့်ထားစေပဲလို့လဲရုရှားစစ်ဖက်ပြောခွင့်ရတူကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့လည်းစီးရီးယားဆိုးရွားကိုရောသူ့ရဲ့မဟာမိတ်ရုရှားတွေကိုပါမယုံကြည်ကြတဲ့အတွက်အဲ့ဒီလမ်းကြောင်းတွေကနေထွက်သွားတယ်လို့မရှိသလောက်ပါပဲ။အာလပူအရှေ့ပိုင်းမှာအရသာ3သိန်းလောက်အထိပိတ်မိနေတယ်လို့ယူဆကြပါတယ်။
ဟေတီနိုင်ငံမှာကာလာဝန်ယောဂအကြီးအကျယ်ဖြစ်ပွားတာကြောင့်လူပေါင်း 9,300 ကျော်သေဆုံးပြီး 8,000 ကျော်မကျန်းမမာဖြစ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂကတရားဝင်တာဝန်ခံမှုမရှိတဲ့အပေါ်ကုလသမဂ္ဂအထူးကိုယ်စားလှယ်ကပဲပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဟေတီနိုင်ငံမှာ2010မြေကလင်ကြီးလှုပ်ပြီးတဲ့အချိန်ကတည်းကနီပေါလနိုင်ငံကကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေဟာမိလာရေဆိုးတွေကိုမြစ်ထဲလွဲပို့လိုက်တဲ့အတွက်အဲ့ဒီအချိန်ကတည်းကဆိုးဝါးတဲ့ကာလာဝန်ယောဂဖြစ်ပွားခဲ့တာကိုခြေရာခံတွေ့ခဲ့ရပါတယ်။အခုလက်ရှိဟေတီနိုင်ငံမှာအပတ်စဉ်ကာလာဝန်ယောဂကူးစက်ခံရသူပေါင်း900ဝန်းကျင်ရှိပါတယ်။ကုလူယောဂဖြစ်ပွားရတဲ့ကိစ္စမှာကုလသမဂ္ဂကကျင့်ဖို့အရာတာဝန်ရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကပြောပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရှေ့နေတွေရဲ့အကြံပေးချက်အရဝန်းယောဂဖြစ်ပွားတာနဲ့ပတ်သက်လို့မစ္စတာဘန်ကီမွန်းရောကုလအစင့်မြင့်အရာရှိတွေကပါတရားဝင်တာဝန်ရှိတယ်လို့ဝန်ခံခြင်းမရှိတယ်လို့နေရာသစ်မှာအခြေကျပေမဲ့အစီအစဉ်မျိုးကန့်လန့်တာလည်းမရှိပါဘူး။ဝန်းယောဂခံစားရတဲ့မိသားစုတွေကိုအကူအညီပေးဖို့မစ္စတာဘန်ကီမွန်းကဒေါ်လာ300ထောက်ပံ့ပေးဖို့ကြေညာပါတယ်။နောက်ထရန်ပုန်ငွေဒေါ်လာ300ကိုတော့ဟေတီနိုင်ငံအတွင်းဝန်းယောဂတိုက်ဖြတ်ရေးနဲ့မိလာစနစ်တိုးတက်ကောင်းမွန်အောင်လုပ်ဖို့အသုံးပြုသွားမှာဖြစ်ပါတယ်ရှင
်။ကိုကျော်ကျော်တိုင်းနဲ့ရှားပေါင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုဒီကနေ့မှနေရရင်းကိုပြန်ပို့လိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမြန်မာဒုက္ခသည်စခန်းမှာဆယ်စုနှစ်30ကျော်ခိုးလုံနေကြတဲ့ဒုက္ခသည်တသိန်းကျော်တွေကနိုဘိုစခန်းမှာနေတဲ့ဒုက္ခသည်65ဦးဟာဒီကနေ့မှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကရင်ပြည်နယ်အစိုးရအဖွဲ့တွေရဲ့အစီအစဉ်နဲ့ပထမဆုံးတရားဝင်နေရဲ့ရင်းကိုပြန်လည်ပို့ဆောင်ခဲ့တာပါ။ဒုက္ခသည်တွေကိုမြောက်ပြည်မြို့တောင်ဘက်6K မြို့တက်မှာယာယီနေရချထားမှာဖြစ်ပြီးတော့နေရရင်ပြန်နိုင်မှုအတွက်ဆောင်ရွက်သွားမယ်လို့ဒီကနေ့ကြိုဆိုပွဲအခမ်းအနားမှာဆွေရဖွဲ့ကပြောဆိုခဲ့ပါတယ်။ပြည်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ထိုင်းမြန်မာနယ်စပ်နှုတ်ဘူးဒုက္ခသည်စခန်းမှာနေထိုင်တဲ့ဒုက္ခသည်တွေထဲက65ဦးကိုဒီကနေ့မှာပါရမတုတ်အနေနဲ့ပြည်တွင်းကိုပို့ဆောင်လိုက်ပြီးဖြစ်ပါတယ်။ပြည်တွင်းပြန်ဒုက္ခသည်တွေကိုကရင်ပြည်နယ်အစိုးရဖွဲ့ဝင်တွေကနေမြောက်သည်မြို့မှာကြိုဆိုလက်ခံခဲ့တယ်လို့မြောက်သည်မြို့တောင်ဘက်၄ကီကွန်မြို့တက်မှာယာယီနေရာချထားပေးမှဖြစ်ပြီးနေရရင်းကိုပြန်နိုင်ဖို့အတွက်ဆောင်ရွက်သွားမယ်လို့အစိုးရဖွဲ့ကပြောဆိုခဲ့ကြောင်းအခမ်းအနားတက်ရောက်ခဲ့သူမြောက်သည်မြို့ခံစောသိန်းမြင့်ကပြောပါတယ်
သူတို့ပြောတာတစ်တစ်ချက်ကတော့ဒီမှာယာယီကလည်းထားတာပေါ့နေရသုံးရက်လောက်ပေါ့နော်ပြီးရင်သူတို့လိကိကိုသူတို့နေရသူတို့အဲ့ဒီနေရာဆောက်တာကိုတွေးကြံလာပါလေဒါပေမဲ့လည်းဒုက္ခသည်တွေဆန္ဒအရာဘယ်နေရာဘယ်နေရာပြန်မယ်ဆိုတာကတော့အခုလောလောဆယ်တော့သူတို့ဒီအချက်လက်တွေသူတို့လိုက်ပြီးတော့မြင်းနေနေတော့မယ်သူအားလည်းရှိနေတယ်သူတို့ကူညီရေးပါမယ်ဆောက်ကြီးကလည်းအစီအရအစီအမီနဲ့အစီအစီအစီအစီနဲ့အခြေခံပြီးတော့ပေါ့နော်သူတို့ဒုက္ခသည်တွေဆန္ဒအရာသူတို့လိုက်လောမှာလို့သူပြောပါ
ဒီဒုက္ခသည်တွေကိုမြောက်တီပြန်လဲကျူဆူရေးစခန်းမှာ၃ရက်တဲကိုစီပြီးနောက်ပိုင်းမှာ၄ကီကော်မျိုးသစ်နဲ့ရန်ကုန်မန္တလေးတိုင်းဒေသတွေကိုပို့ဆောင်ပေးသွားမယ်လို့ကရင်ပြည်နယ်ဆိုရဖွဲ့ကပြောပါတယ်။နေရရင်းပြန်ဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကလည်းလိုက်ပါပို့ဆောင်ပေးနေတာဖြစ်ပြီးကရင်ပြည်နယ်ဆိုရဖွဲ့ကနေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမူကြီးအောင်လွယ်ဦးဆောင်ဖွဲ့ကလည်းလက်ခံကျူဆူခဲ့တာပါ။နှုတ်ဖို့ဒုက္ခသည်စခန်းနေမှာဆန်းဆန်းအေးကတော့နေရပြန်ရတဲ့အကြောင်းရင်းကိုခုလိုပြောပါတယ်။
ဒုက္ခသည်စခန်းမှာကျတော့ UNHCR တတိယနိုင်ငံမှာအခြေချမှုမရှိတော့ဘူး။မိမိနေရာထဏာကိုပြန်ရမယ်။နေရာထဏာကလည်းအခုလျောက်ခုံလုပ်ပြီးမပြောလို့ပြန်လာတာပေါ့နော်
။ကရင်ပြည်နယ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေနေရာပြန်နိုင်အောင် UNHCR နဲ့ပြည်နယ်စုရတို့ပူးပေါင်းကြိုးပမ်းခဲ့တာဖြစ်တဲ့ကြောင်းပြောဆိုခဲ့ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတာဝန်ရှိသူတွေကတော့နေရပြန်ရေးအစီအစဉ်မှာပါဝင်သူတွေဟာကိုယ်သဘောဆန္ဒလျောက်ပြန်ကြမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်းကရင်ဒုက္ခသည်ကော်မတီ KRC ဘဏ္ဍာရေးအကြံပေးဖြစ်တဲ့ Noble Blue Midnight Sun ကတော့နေရပြန်ရေးကိစ္စအစီအစဉ်ဟာဒေသတွင်းမှာငြိမ်းချမ်းရေးအာမခံချက်ရှိမှတာဆောင်ရွက်တဲ့လို့ပြောပါရစေ။ဒါက
မိမိဆန္ဒအလျောက်မိမိဟာမိမိဆုံးဖြတ်ရေးပြန်တဲ့အပိုင်းမှာတော့ကျွန်တော်တို့ KNC အနေနဲ့တော့မဆန်ခွက်ဘူးဒါပေမဲ့ကျွန်တော်တို့အားလည်းမသေးပါဘူးနော်ကျွန်တော်ရက်တည်နေတာကအချိန်နဲ့အားလုံးတော့ပြည်တွင်းစင်ငင်းချမ်းပြီးတော့စစ်မှန်နဲ့ငင်းချမ်းပေါက်လာမယ်နောက်ပြီးတော့နိုင်ငံရေးဆင်းရဲပွဲပြီးတဲ့အခါမှာအမတ်ခံချက်နောက်ပြီးတော့လုံခြုံမှုသူခွေချိုးဖောက်မှုလုံးဝမရှိတော့တဲ့အချိန်မျိုးမှာပြန်ဖို့ပြန်လို့ရမယ်ဆိုတဲ့အတိုင်းအတာပေါ်မှာကျွန်တော်တို့ရက်တည်တယ်တောင်းလို့ဖြစ်တယ်ဒါနဲ့အခုလက်ရှိအခြေအနေဆိုကျွန်တော်တို့ KNC နဲ့ပြန်လို့မဖြစ်သေးတဲ့အချိန်မှာပဲလို့ကျွန်တော်တို့ရက်တည်ပါတော့နော်
လက်ရှိနိုင်ငံရေးအခြေအနေတည်ငြိမ်မှုမရှိသေးပဲစစ်ရေးပဋိပက္ခတွေဆက်လက်ရှိနေတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေနေရရင်ပြန်ဖို့မသင့်တော်သေးဘူးလို့ကရင်ဒုက္ခသည်ကော်မတီ KRC ကနေသဘောထားရှိနေပါတယ်။ထိုင်းနယ်စပ်မှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေဖြစ်တဲ့ထန်းခင်း၊ပန်တုံရန်၊နှုတ်ဖိုး၊အုံးဖြံ၊မဲလ၊မဲလမိုး၊မဲလဦး၊ကရင်နီဒုက္ခသည်စခန်းအမှတ်၁နဲ့အမှတ်၂စတဲ့စခန်းဆက်တခုကနေဒုက္ခသည်တသိန်းကျော်ရဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးပါဝင်စာဝတ်နေရေးကိစ္စဝါဝကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR အပါအဝင်အစိုးရမဟုတ်တဲ့နိုင်ငံတကာဖွဲ့စည်းနဲ့နိုင်ငံတကာလူရှင်တွေကလည်းကူညီထောက်ပံ့ပေးထားပါတယ်။ဒီဒုက္ခသည်စခန်းနေအများစုဟာဒေသခံတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အစိုးရတမန်တော်တို့ကြားဖြစ်ပွားတဲ့စီရေးပဋိပက္ခတွင်နေရရင်းကိုစွန့်ခွာထွက်ပြေးနေကြရတဲ့သူတွေဖြစ်ကြပါတယ်ခင်ဗျာ
။နိုင်ကွင်းတင်ပြပို့ထားတာပါ။ခုတခါမှာတော့မောင်တော်ဒေတာနောက်ဆုံးရအခြေအနေကိုတင်ဆက်ပေးပါမယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေတာတွင်းကလုံခြုံရေးကိုစိုးရိမ်ချက်ကြောင့်တင်းရှောင်နေကြသူတွေဟာဌာနေကိုပြန်နေကြပါပြီ။ဌာနေပြန်သူတွေအတွက်အစိုးရဘက်ကစီစဉ်ပို့ဆောင်နေပြီးတော့လုံခြုံရေးအတွက်စီစဉ်ပေးတယ်ဆိုပေမဲ့လည်းအခြေအနေတွေကိုစောင့်ကြည့်ရင်ကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြသူတွေလည်းရှိနေသေးပါ။မောင်တော်ဒေတာနောက်ဆုံးရအခြေအနေကိုမတ်တကီထိုက်ဆက်သွင်းမေးမြန်းထားတာကိုနားဆင်ပါရှင်။
မောင်တော်ဒေတာအတွင်လုံခြုံရေးစိုးရိမ်ချက်ကြောင့်နေရစွန်ခွာထွက်ပြေးခဲ့ကြတဲ့ထောင်နဲ့ချီတဲ့ရခိုင်ဒေတာကန်တချို့နေရရင်းတွေကိုပြန်နေကြပါပြီ။အရင်ဒုက္ခသည်တထောင်ကျော်ကိုလက်ခံထားတဲ့ဘူးဒီတောင်ကယ်ဆယ်ရေးစခန်းကနေဒုက္ခသည်ထက်ဝက်လောက်ဌာနေပြန်သွားပြီဖြစ်တယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးဖြစ်တဲ့ကိုအောင်သူရထွန်းကပြောပါတယ
်။ပထမတော့ဒုက္ခသည်တထောင်နဲ့400ပဲဝန်းကျင်တင်ရှိခဲ့ပါတယ်။အခုတော့တဝက်လောက်ပဲကျန်ပါတော့တယ်ညာ။နေမြေအချိန်တွေကတော့သိချာရပြီလို့တော့ပြောရင်လည်းရပါတယ်ဒါပေမဲ့လုံချုံမုံကလည်းအဲ့ဒီဘက်မှာနည်းနည်းလေးအားနေနေတယ်အဲ့လိုမျိုးတန်တွေလည်းကြားပါတယ်ပြီးလို့ရှိရင်ဒီအခုပြန်ခိုင်းတဲ့အချိန်မှာမိမိစင်တာအတိုင်းကျင်တဲ့သူတွေရှိသလိုဒီအထလူကြီးတွေပြန်ခိုင်းလို့ဖိအားကြောင့်ပြန်တဲ့သူတွေလည်းရှိပါခင်ဗျတကယ်တော့လူတွေကြတော့လေဟိုမှာဟိုကျန်တဲ့လေဟိုမှာကလေးကလေငကူကလေးကလေသူတို့စီးပွားရေးရလေအဆင်မပြေအဲ့လိုမျိုးဒီဒေါက်တာစကမ်းမှာနေနေရတာကနည်းနည်းလေးနည်းနည်းချောင်ချီချီဖြစ်နေတယ်လက်တော့မပြန်သေးဘူးပေါ့အဲ့လိုမျိုးနေမြေအခြေအနေရရောပြီးလို့ရှိရင်သူတို့ဟိုဒီအစိုးရဖြစ်ဖြစ်ဒီလူမှုဖွဲ့စည်းရာဖြစ်ဖြစ်တခုခုကိုတိတိယောက်ကုန်ထောက်ပံ့မှုတွေရတော့ပြီးလို့ရှိရင်တော့ပြန်မယ်အဲ့လိုမျိုးလေးမျိုးလင်းချက်တွေနဲ့ဒီရောဘတ်တစ်စကန်မှာနေတာမျိုးဖြစ်ပါတယ
်မောင်တော်ဒေတာတွေနေသားဆောင်ရဲတပ်စခန်းတွေအကျန်းဖက်တိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်၉ဦးကြာဆုံးခဲ့ပြီးရဲတပ်ဖွဲ့ပိုင်းလက်နက်နဲ့ကြီးတွေပျောက်ဆုံးသွားခဲ့ပြီးနောက်မှာဒေတာတွေလူနည်းစုဖြစ်တဲ့ရခိုင်ဒေတာခံတွေလုံခြုံရေးစိုးရိမ်ချက်ချီထွားခဲ့တာဖြစ်ပါတယ်ဒါပေမဲ့အကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးသတင်းသုံးဖက်အတွင်းရောက်ရှိလာပြီးဖြစ်ပေမဲ့မောင်တော်ဒေတာတွင်လူမှုအတိုင်းအဝိုင်းတွေကြားမှာတော့ထိတ်တိုက်တွေ့တာတွေတင်းမာမှုတွေမရှိခဲ့ပါဘူး။မောင်တော်မျိုးပေါ်ဘူးသီးထောင်နဲ့စစ်တွေမျိုးတို့မှာခိုးလုံနေကြသူတွေကိုနေရရင်းကိုပြန်နိုင်ဖို့အစိုးရကအားပေးစီစဉ်နေတာဖြစ်တယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူကိုအောင်သူရာထွန်းကပြောပါတယ
်။အခုဆိုရင်စစ်တကနေအရင်ရောအဲ့ဒီတော့ကတဲ့စကံအဲ့ဒီကိရိယာနေဒီချောင်ထွက်လာတဲ့လူတွေထဲမှာလေစစ်တွေကိုရောက်တဲ့အခွင့်အရေးလည်းရှိပါတယ်စစ်တွေကအခွင့်အရေးလည်းအခုဆိုရင်ပြန်နေတာ၄ရက်လောက်ရှိပါပြီညလူပြောင်ကိုဝင်နေတာ၄ရက်လောက်ရှိပါပြီအဲသူတို့ကပဲဒီအစိုးရအခွင့်အရေးကဒီဖေအုံမြို့နယ်အုပ်ချုပ်မှုရဲ့မြို့နယ်ဆရာဝန်ကြီးရဲ့ပြီးလို့ရှိရင်ဝန်ထမ်းအချို့ဒီကတင်းမော့စိတ်မှာလာကြိုးတာပြင်ထောက်မဲ့ပစ္စည်းတွေပေးတာပြီးလို့ရှိရင်တခါလေးကားကိုရောဘာရောစီစဉ်ပေးပြီးတော့ပြန်ပို့နေတာလည်းတွေ့ပါတယ
်ဘူးတိရောင်မြို့ပေါ်မှာတော့အထက်တန်းချောင်းခွဲတစ်ခုကိုကယ်ဆယ်ရေးစခန်းအဖြစ်ဖွင့်ထားတာဖြစ်ပြီးချောင်းနေလည်းပြန်မဖွင့်သေးပါဘူးမောင်တော်ဒေတာတွင်မှာတော့တမတော်နဲ့ရဲတပ်ဖွဲ့တွေပူးပေါင်းတဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေရှိနေစေဖြစ်ပြီးပျောက်ဆုံးခဲ့ရတဲ့လက်နက်တွေအားလုံးလည်းပြန်မရသေးဘူးလို့မောင်တော်မျိုးနဲ့လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါတယ
်။မောင်တော်မျိုးပေါ်မှာတော့ကျောင်းတွေဖွင့်ထားပါတယ်။ကျောင်းတွေဖွင့်ထားပါတယ်။မောင်မျိုးပေါ်တော့ပါပဲ။ကျောင်းတွေတော့ဖွင့်ထားတယ်။ပုံမှန်တော့ရောင်းဝယ်တာတော့မနေ့ပိုင်းတော့ပါပဲ
။သတင်းပတ်တွေနဲ့ချီရှိခဲ့ပြီးဖြစ်တဲ့မောင်တော်ဒေတာတွင်အကျန်းဖက်တိုက်ခိုက်ခံရမှုအပေါ်အစိုးရဘက်ကနေမြေလုံခြုံရေးဆောင်ရွက်ချက်တွေအဖမ်းအဆီးတွေနဲ့ပတ်သက်ပြီးလဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်နေကြတာဖြစ်ပါတယ
်။မတ်တကီထိုက်တင်ဆက်သွားတာပါ။အခုတစ်ခါမှာတော့အမေရိကန်ရွေးကောက်ပွဲအတွက်မဲဆွေနေတဲ့ပြည်နယ်တွေကသတင်းကိုတင်ဆက်ပေးပါမယ်။နိုဝင်ဘာလ10ရက်နေ့အမေရိကန်ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှနောင်တက်မဲ့သမရသည်ဘယ်သူဖြစ်လာမလဲဆိုတာကိုအဆုံးဖြတ်ပေးမယ်။အကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာဒီမိုကရက်တစ်ပါတီသမ္မတလောင်ဟီလရီကလင်တန်နဲ့Republican Party သမ္မတလောင်ဒေါ်နယ်ထရမ့်တို့အထူးအာရုံစိုက်စည်းရုံးနေကြပါတယ်။ Electoral College လို့ခေါ်တဲ့ပြည်နယ်တစ်ခုချင်းစီကမဲဆန္ဒနယ်မြေကိုစားပြုကိုယ်စားလှယ်တွေရဲ့ထောက်ခံမဲ့အရေးအတွက်ကိုအခြေခံပြီး American သမ္မတကိုရွေးချယ်တာဖြစ်ပါတယ်။
ပြည်နယ်တစ်ခုမှာလူကြိုက်များတဲ့ထောက်ခံမဲ့အရာအနိုင်ရတဲ့သမရလောင်းဟာပြည်နယ်ရဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့သဘောဖြစ်ပါတယ်။ဒီနေ့ရွေးကောက်ပွဲမှာဘယ်သူနိုင်မလဲဆိုတာကိုအပြည့်မပြောနိုင်သေးတဲ့အကျိန်းနဲ့ရှင်းပြရမယ့်ပြည်နယ်တွေကိုလေးလာထားတဲ့ VOA သတင်းတောက်ဂျင်းမလုံးနဲ့အတူဒေါခင်စိုးဝဲကတင်ဆက်ထားပါတယ်ရှင်
။ကောင်းပါပြီရှင်။မဲဆွေစီယုံရေးနောက်ဆုံးနေ့တွေမှာသမ္မတလောင်းဟီလရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့ဟာအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တချို့ကိုမကြခဏသွားရောက်နေကြရတာပါဒေါ်နယ်ထရမ့်ကအိုဟိုင်းယိုးနဲ့နယူးဟမ်ရှယ်ပြည်နယ်တွေကိုသွားနေရတယ်လို့ဟီလရီကလင်တန်ကလည်းဖလော်ရီဒါနဲ့နီဗာဒါပြည်နယ်တွေကိုစီယုံရေးထွက်နေရတာဖြစ်ပါတယ်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လာရင်အမေရိကန်ပြည်သူတွေကြားနိုင်ငံရေးအရသဘောထားကွဲလွဲမှုတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာနှစ်တွေနဲ့ချီခဲ့ပါပြီတချို့ပြည်နယ်တွေက Republican Party ဘက်ကိုရိတ်နေပြီးအနီရောင်လွှမ်းနေတယ်လို့တချို့ပြည်နယ်တွေကတော့ Democratic Party ဘက်ကိုထောက်ခံပြီးအပြာရောင်တန်းနေပါတယ် Republican Party ရဲ့တင်ကြေးတာကအနီရောင်ဖြစ်ပြီးအပြာရောင်ကတော့ Democratic Party ရဲ့တင်ကြေးတာဖြစ်ပါတယ် George Washington တက္ကသိုလ်ကနိုင်ငံရေးကျွမ်းကျင်သူ Stephen Wayne ကပြည်နယ်တွေရဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ်
In many states, one party.
ပြည်နယ်တွေတော်တော်များများမှာပါတီတစ်ခုကအကြီးအကျယ်အသာစီးရနေတာတွေရှိပါတယ်။အဲဒီလိုပြည်နယ်တွေမှာသမရရွေးကောက်ပွဲအတွက်လူအင်အားနဲ့ရန်ပုံငွေတွေအများကြီးသုံးနေတာအဓိပ္ပာယ်မရှိပါဘူး
။တရားစင်လောက်ပဲရှိရဲ့အကျိတ်နဲ့ပြန်ရမယ်ဒါမှမဟုတ်အချိန်မီ၍ဘက်ပြောင်းထောက်ခံနိုင်တဲ့ပြည်နယ်တွေမှာသမရလောင်းတွေကအချိန်အတော်ပေးနေတာတွေ့ရတယ်လို့ George Mason တက္ကသိုလ်ကပါမောက်ခ Jeremy Mayer ကပြောပါတယ်
။ In the modern presidential campaign,
ဒီကိသမရရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေကိုတော့ပြည်နယ်12ခုလောက်မှာပဲလုပ်လို့ရှိကြပါတယ်။ဒါကပုံမှန်ဖြစ်နေတဲ့သဘောပါ။ပြီးခဲ့တဲ့သမရရွေးကောက်ပွဲ3ခုလောက်ကိုလေ့လာပြီးပြောတာဖြစ်ပေမဲ့ပြည်နယ်ရေတွက်စည်းရုံးကတနေ့နဲ့တနေ့အပြောင်းလဲတော့ရှိနိုင်ပါတယ်
။ဘသူအသာစီးရမလဲမပြောနိုင်သေးတဲ့ပြည်နယ်ကြီးတွေဖြစ်တဲ့ Florida နဲ့ Ohio ပြည်နယ်အသေးလေးတွေဖြစ်တဲ့မြောက် Carolina, Nevada နဲ့ New Hampshire ပြည်နယ်တွေကိုတော့တတိထားပြီးအာယုံအဆိုင်အခမ်းအနားဆုံးဖြစ်နေပါတယ်။1992ခုနှစ်ရွေးကောက်ပွဲမှာသမ္မတဘီလ်ကလင်တန်အနိုင်ရပြီးကတည်းကဘသူ့ကိုမဲပေးရမလဲလို့မဆုံးဖြတ်နိုင်သေးတဲ့ပြည်နယ်တွေမှာဒီမိုကရက်တစ်ပါတီအများစုကအနိုင်ရခဲ့တာဖြစ်တာကြောင့်ဒီနှစ်ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အတွက်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ American တက္ကသိုလ်ကနိုင်ငံရေးအကဲခတ်ပုဂ္ဂိုလ် Austin Hart ကသုံးသပ်ပါတယ်
He's got to win voters in Florida, Ohio.
Donald Trump အနေနဲ့ Florida နဲ့ Ohio ပြည်နယ်တွေကမဲဆန္ဒရှင်တွေကိုစီးအောင်နိုင်မှနိုင်မှာပါနောက်ကော်လိုရိုဒိုနဲ့နီဗာဒါပြည်နယ်တွေလည်းပါကောင်းပါနိုင်ပါတယ်။တကယ်လို့သူစီးရုံးနိုင်ရင်တော့ပင်ဆယ်ဗေးနီးယားပြည်နယ်မှာပါတင်းကျုံအနိုင်ရဖို့လိုပါတယ်။ဒါကြောင့်သူ့အနေနဲ့လှုပ်ရှားတွေအများကြီးရှိနေပါတယ်
။မဲဆွေစီးရုံးရေးနောက်ဆုံးနေ့တွေမှာသမရလောင်းတွေအနေနဲ့ပြည်နယ်တချို့ကမဲဆန္ဒရှင်အုပ်စုငယ်လေးတွေကိုပြစ်မှတ်ထားစီးရုံးနေကြတာတွေ့ရတယ်လို့ American တက္ကသိုလ်ကပေါမောက်ခ Jennifer Lawless ကပြောပါတယ်။
The question is now that sliver of independence.
ဘယ်ပါတီရဲ့လို့မထောက်ခံတဲ့တတိပုဂ္ဂလတွေရဲ့မဲတွေကဘသူ့ကိုပေးမလဲဆိုတာမေးခွန်းထုတ်ဆရာပါပဲ။သူတို့တွေမဟုတ်ပါဘူး။သူတို့ထက်တောင်လူဦးရေနည်းနေတဲ့အကျိတ်နယ်ပြန်ရမယ့်ပြည်နယ်တွေကတတိပုဂ္ဂလတွေလည်းပါပါတယ်။ဒါကြောင့်လူဦးရေရဲ့မပြောပါလောက်တဲ့ရာဂိုင်နှုန်းရဲ့မဲတွေကလည်းထိရောက်မှာပါ
။နောက်ဆုံးကောက်ယူတဲ့လူထုစစ်တမ်းတွေအရ Ohio, Florida နဲ့မြောက် Carolina ပြည်နယ်တွေလိုအဓိကကြတဲ့ပြည်နယ်တချို့မှာ Donald Trump ကအသာစီးရနေပြီမြင့်နိုင်ငံတော်ဝန်လုံးနဲ့အဓိကအကြိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်ကြီးတွေမှာ Hillary Clinton ကဥဆောင်ပြီးအသာစီးရနေတာဖြစ်ပါတယ်ရှင်
။ Talking Soul တင်ဆက်ထားတာပါ။အခုတစ်ခါမှာတော့ American ပြည်နယ်အဆင့်လွှတ်တော်မှာဝင်ပြိုင်တဲ့သူတယောက်ကြောင့်ကိုပြောပြပါမယ်။ American ပြည်အောင်စုပြည်နယ်အဆင့်လွှတ်တော်မှာ Manhattan ပြည်နယ်ကိုManhattan နယ်မြေကိုကိုစားပြုတဲ့ပထမဆုံးအာရှနယ်ပါအမေရိကန်နိုင်ငံသားအဖြစ်အများကသဘောကျနေသူကတော့ယူလင်းညူပဲဖြစ်ပါတယ်။ဝင်ရောက်ရှင်ပြိုင်တဲ့နေကန်တဦးဖြစ်တဲ့မစ်စယွန်းပေါ်ထွက်လာတာကိုကြည့်ရင်သူ့နယ်မြေမှာမဲဆန္ဒရှင်တွေဟာထင်သာမြင်သာရှိတဲ့ကိုစားပြုမှုကိုဘလောက်လိုချင်နေတယ်ဆိုတာကိုထင်ရှားစေပါတယ်။ VOA သတင်းတောက် Raymond Taylor ရဲ့သတင်းလာကိုမတ်အီတန်တန်ကျော်ကပြောပြပေးပါမယ်ရှင်။
All everything below there is the financial district.
ထိုင်ဝမ်မှာမွေးတဲ့ယူလင်ညွန်းတယောက်နိုဝင်ဘာလ10ရက်နေ့ကိုစိတ်ဆော့ပြီးတော့စောင့်နေတာပါ။သူလဲနေရာအနှံ့ကတခြားအမေရိကန်နိုင်ငံသားတွေလိုပဲသမရရွေးကောက်ပွဲမှာဆန္ဒမဲပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ညူရော့မြို့လယ်ကောင်ကတရက်ကွက်ထဲသားချင်းအမှတ်65ရက်ကွက်မှာနေထိုင်သူတွေနဲ့အတူသူကိုယ်တိုင်ဝင်ပြိုင်ထားတဲ့ပြည်နယ်လွှတ်တော်အဖွဲ့ဝင်အစ်စ်နေရာအတွက်လဲသူကိုယ်တိုင်မဲထဲမှာဖြစ်ပါတယ်။နယူးယောက်မြို့မှာတရုတ်တန်းနဲ့ Wall Street ဘဏ္ဍာရေးရပ်ကွက်တို့ပါဝင်တဲ့ဒီမိုကရက်ကိုထောက်ခံသူအများစုနဲ့နေမြင်မှာဒီမိုကရက်ဘက်ကဝင်ရောက်ရှင်ပြိုင်တဲ့ Miss New တယောက်န နိုင်နိုင်ချင်းများပါတယ်အခုသူပြိုင်တဲ့နယ်မြေဟာအဂရိလိုက်ဆောင်မှုနဲ့ထောင်နဲ့ဆယ်နှစ်နဲ့ကြာသွားတယ်အရင်သူတို့နယ်မြေလွှတ်တော်ကိုယ်စားလှယ်ဟောင်း Sheldon Silver နဲ့ပတ်သက်ပြီးတော့နာမည်ပြတ်ထားတဲ့နယ်မြေလည်းဖြစ်ပါတယ်အဲ့နယ်မြေမှာသာသူအနိုင်ရခဲ့ရင်တော့မဲဆန္ဒရှင်တွေအနေနဲ့သူတို့နယ်မြေမှာထင်သာမြင်သာရှိမှုနဲ့လူတို့အနေနဲ့အစိုးရအဆင့်ထိလမ်းပေါက်နိုင်တဲ့အခွင့်အလမ်းတွေပွင့်သွားပြီဆိုတာသိသွားကြမှာပ
ါ There are certain folks who had access and certain folks who did notAnd I just felt like it was so important for more and more folks to be able to have access to government.
အခုဖြစ်နေတာကအစိုးရပိုင်းအထိတချို့တွေကဝင်ထွက်ပြောဆိုခွင့်ရနေကြတယ်။တချို့တွေကြတော့မရဘူး။ကျမကတော့လူတွေပို့ပြီးတော့အစိုးရစီဝင်ထွက်ပြောဆိုခွင့်ရဖို့အစိုးရစီကအကျိုးအမြတ်ရဖို့အထူးအရေးကြီးမယ်လို့ခံယူထားပါတယ်
။သူသာအနိုင်ရရင်နေထိုင်သူ40နှစ်ရာခိုင်နှုန်းကအာရှအနွယ်ဘွားတွေဖြစ်ပြီးတော့လူမှုရေးရာစီးပွားရေးရာအဆက်အလွတ်မျိုးစုံကနေထိုင်ကြတဲ့အဲ့ဒီနယ်မြေမှာကိုစားပြုမှုပုံစံအစ်စ်ဖြစ်ပြီးဆိုတဲ့သဘောလည်းဖြစ်ပါလိမ့်မယ်။အဲ့မှာအာရှအနွယ်ဘွားတူဘယ်တော့မှခေါင်းဆောင်မဖြစ်ခဲ့ဘူးသေးပါဘူး
။ We are more than 10% of the state's population and yet we have less than 0.5% of the representation.
ဒီပြည်နယ်မှာကျမတို့အာရှအနွယ်ဘွားတွေက10ရာခိုင်နှုန်းကျော်နေထိုင်ပါတယ်။ဒါပေမဲ့လူမှုကိုစားပြုအဖွဲ့ထဲမှာကျမတို့တွေပါဝင်မှုကတထမ5ရာခိုင်နှုန်းတော့မပြည့်ပါဘူး။အဲ့ဒီကိန်းဂဏန်းကိုကြည့်မယ်ဆိုရင်ပဲကျမတို့ကိုနေရာပေးဖို့အချိန်ကြာရုံနဲ့မကပဲလွန်အောင်လွန်နေပြီဆိုတာတွေ့ရပါတယ်။အာရှအနွယ်ဘွားတွေအများကြီးအစိုးရဦးဆောင်နေရာမှာရောက်ဖို့လိုပါတယ်။
အမေရိကန်ပြည်အောင်စုကိုပြောင်းရွှေ့နေထိုင်ပြီးတော့ကြီးရင်းလာစုတယောက်အနေနဲ့သူငယ်ငယ်ကတော့တခြားကလေးတွေဝိုင်းဆာမှာကြောက်လို့သူ့အင်္ဂါထည့်ပေးလိုက်တဲ့တရုတ်ထမင်းဟင်ကိုတိတ်တိတ်လေးလွတ်ပစ်ခဲ့ပူတာပါအခုသူအာနာရလာရင်တော့အလိုအဆုံသူတွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အခွင့်အရေးကိုအာရုံစိုက်လှုပ်ဆောင်မယ်လို့ပြောပါတယ
် People lump them all into one group lump all of us into one group and you know they forget like that hey you know we have different needs different services that
လူတွေကကျမတို့အားလုံးကိုအုပ်စုတစုတည်းထည့်ထားလိုက်တယ်လေကျမတို့ရွှေ့ပြောင်းအခြေချလာသူတွေထဲမှာလဲလူမျိုးပေါင်းစုံလိုအပ်ချက်ပေါင်းစုံရှိတယ်ဆိုတာသူတို့မှတ်ထားကြတယ်ကျမကတော့အားလုံးအတွက်ဘက်ပေါင်းစုံကလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အရန်အရေးကြီးတယ်လို့ထင်ပါတယ
် Miss Nu ကတော့လက်မှတ်ကနေသွားနိုင်မယ်ဆိုရင်အစိုးရမှသူ့လူတို့အားလုံးအတွက်ဖြည့်ဆည်းပေးဖို့ရှိတယ်ဆိုတာသူအသက်ကြီးလာတာနဲ့အမျှပို့ပြီးတော့သိလာတယ်လို့ပြောပါတယ်အစိုးရအမှုတန်းတဦးအနေနဲ့သူ့ရဲ့ရက်ရွာအသိုက်အဝန်းအတွက်အဲ့ဖွင့်ဖို့လိုနေတဲ့တကပောက်တွေကိုဖွင့်ပေးထားနိုင်ဖို့သူမျှော်လင့်နေပါတယ်ရှင်
။မအေးတန်တာကြော်တင်ဆက်ပေးသွားတာပါ။ခုခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကကြီးညာပေးပါမယ်ရှင
်။တမရအုပ်ထင်းကျော်တယောက်တည်းတရက်ကြာ CLMV ထိပ်သည့်အစည်းအဝေးအဆုံးမှာအင်ရှင်ပြည်နယ်မြကြီးချုပ်ဝင်းဆွမ်ဖူကအဖို့ဝင်ငါးနိုင်ငံအကြားရင်းနှီးမြှုပ်နှံမှုဝန်ကျင်ပိုကောင်းအောင်လုပ်ဖို့လိုတယ်လို့သတင်းတော်တွေကိုပြောပါတယ်။အဲ့ဒါမှပဲအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့အလားအလာကောင်းကိုခိုင်မာအောင်လုပ်နိုင်မှာဖြစ်ပြီးခရီးသွားတဘာဝမျိုးစားသုံးဆိုင်ပြိုးရေးနဲ့သတင်းအချက်အလက်နှီးပညာလိုကဏ္ဍတွေမှာအခွင့်အလမ်းအတားရမှာဖြစ်တယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကပြောပါတယ်။ဒီမိုကရက်သမ္မတလောင်ဟီလာရီကလင်တန်ရဲ့ serious ဆန်ရမူဝါဒတွေဟာနောက်ထပ်ကဘာစစ်တစ်ခုကိုဦးတည်သွားလိမ့်မယ်လို့ Republican သမ္မတလောင်ဒေါ်နယ်ထရမ့်ကပြောပါတယ်။လုံတင်တာက IS ကိုအာရုံစိုက်ဖို့ဖြစ်ပြီးဆီးရီးယားကိုအာရုံမစိုက်သင့်ဘူးလို့ Reuters သတင်းဌာနနဲ့ interview တစ်ခုမှာထရမ့်ကပြောပါတယ်။Hillary Clinton ပြောတာကသာလိုက်လို့မယ်ဆိုရင်တော့တတိယကမ္ဘာစစ်နဲ့ကြုံရလိမ့်မယ်လို့လည်း Trump ကဆိုပါတယ်။အငင်းပွားမြောက်ကိုရီးယားရဲ့အငင်းပွားစရာနျူကလ িয়ার အစီအစဉ်ကိုဆွလွတ်ဖို့အမေရိကန်ပြည်တော်စုကဖြောင်းဖြားပြောဆိုနေတာဟာသူဆိုအပြင်အောင်မြင်မှုမရတဲ့ကိစ္စဖြစ်နိုင်ပွဲရှိတယ်လို့အမေရိကန်အမျိုးသားထောက်လှမ်းရေးအကြီးအကဲ James Clapper ကပြောလိုက်ပါတယ်။ Mr. Clapper ကသူ့ရဲ့စုံစမ်းစစ်ဆေးအကဲဖြတ်မှုတွေနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကတည်ချလို့ရတဲ့နိုင်ငံခြားဆက်ဆံရေးကောင်စီမှအင်္ဂါနေ့ကပြောတဲ့မိန့်ခွန်းတွင်အဲ့လိုပြောသွားတာပါ။IS အစွန်းရောက်ဖွဲ့နဲ့ချိတ်ဆက်ရှိတဲ့အစွန်းရောက်ဝါဒီတွေကအာဖဂန်နစ္စတန်နိုင်ငံအစွန်ဖျားဒေသတစ်ခုကနေအကြသား30ထဲမင်းကိုပြန်ပေးဆွဲပြီးအစုလိုက်တပ်ပစ်ခဲ့တယ်လို့အနာဘိုင်တွေကပြောပါတယ်။ဂေါ်ပြည်နယ်ရဲ့မြို့တော်နားမှာအင်္ဂါညကအဲ့ဒီဖြစ်ရဟာအဲ့ဒီဒေသမှာ IS တွေရဲ့ပထမဆုံးလှုပ်ရှားမှုကိုတီးလိုက်ရတာကြောင့်ဒေသဆိုင်ရာတာဝန်ရှိသူတွေအတွက်အထူးသဖြင့်စိုးရိမ်စရာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုချိုသိန်းကကြီးညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လွှင့်မှုကတော့ကွမ်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ကျွန်မအီတန်စမရှင်View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီနေ့10:00နာရီထိလိုင်းနိုမီတာ25 24နဲ့58တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။တော်တာရှင်ပေါင်းကျေးမွှင်လန်းကြပါစေ
This program has come to you from the Voice of America, Washington.